တော်ပေါ်ငွေတူနှစ်ပတ်လည်အထိမ်းအမှန်တွေကခွင့်ပြုချက်မယူဘဲစီတန်းလှည့်လည်ခဲ့သူမဖြစ်ဖြူဝင်းနဲ့ဥဝင်းချိုတို့ကိုငင်းချမ်းစွာစုဝေးခွင့်ငင်းချမ်းစွာစီတန်းလှည့်လည်ခွင့်ဆိုင်ရာဤဥပဒေပုံမှ78အရရန်ကုန်တိုင်းဒေသကြီးအတွင်းရှိမြို့နယ်6မြို့နယ်ကဒီကနေ့ကြောက်တရားမြို့နယ်တရားရုံးမှာတရားစွဲဆိုခွင့်ပြုလိုက်ပြီးဖြစ်ပါတယ်။စွဲချက်တင်ခံထားသူနှစ်ဦးလုံးကတော့ပြောင်းလဲမှုတွေပေါ်ဆောင်နေပြီလို့နိုင်ငံတော်သမ္မတကပြောထားတဲ့ဇာတ်ကားနဲ့အညီလွတ်လပ်စွာချီတက်လှည့်လည်ခြင်းပဲဖြစ်တယ်လို့ပြောပါတယ်။အပြည့်စုံကိုတော့တရားရုံးမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ပုံမှန်78နဲ့စွဲဆိုခံထားသူနှစ်ဦးလုံးကိုတရားလုံမြို့နယ်6မြို့နယ်ရဲ့ကိုစားကျော်ရဒါရဲစခန်းကအမှုဖွင့်ရင်ဆိုင်ဖို့ဆင့်ခေါ်တဲ့အတိုင်းကိုပိုင်ဝန်ခံချက်နဲ့အမှုကိုရင်ဆိုင်ခွင့်ပြုဖို့လျှောက်ထားတာကိုရန်ကုန်အနောက်ပိုင်းခရိုင်တရားရုံးကဒီကနေ့ခွင့်ပြုလိုက်တာဖြစ်ပါတယ်။ဆွဲချက်တင်ခံထားရသူတွေကတူဖြစ်သူဦးဝင်းချိုကတော့သူတို့ကိုတရားဆဆွဲလိုက်ပြီးဖြစ်တဲ့အကြောင်းဆွဲချက်တင်ခံရပြီးတရားရုံးကပြန်ထွက်လာလာခြင်းဆိုသလိုပဲရန်ကုန်အနောက်ပိုင်းခရိုင်တရားရုံးရှိမှ VOA ကိုချင်းပြပါတယ
်။တရားဆွဲလိုက်ပြီပေါ့လေတရားဆွဲလိုက်ပြီးအမှုနံပါတ်ပေးလိုက်ပြီးသို့တော်လည်းကျွန်တော်တို့ကိုစက်တင်ဘာလ4ရက်နေ့ကြတော့မှယုံကျင်းထပ်ခေါ်ထားပါတယ်အဲ့ဒီနေ့ကနေစပြီးတော့စစ်ဆေးมาဖြစ်ပါတယ်ဒီနေ့အတွက်ကတော့ကျွန်တော်တို့ဟာကိုပိုင်ခံဝန်နဲ့ထုကြေခွင့်ကျွန်တော်တို့ကိုခွင့်ပြုလိုက်ပါတယ်တရလူကိုစစစ်มาကတော့လာမယ့်စက်တင်ဘာလ4ရက်နေ့မှာဖြစ်ပါတယ်အဲ့ဒီနေ့မှာကျွန်တော်ရဲ့အရင်မှု6မှုနဲ့အတူတွဲပြီးတော့ကြောက်ရတရားရုံးမှာကျွန်တော်ခုနမှုသာစစ်ခံရပါမယ်
ဆွေရတင်ခံထားရသူနောက်တူဦးဖြစ်တဲ့မဖြစ်ဖြူဝင်းကတော့ရှစ်လေးလုံးအရေးတော်ပုံတုံးကအတိုင်း25နှစ်မြောက်နှစ်ပတ်လည်နေ့မှာလဲလွတ်လပ်စွာဆန္ဒဖော်ထုတ်ခဲ့ခြင်းဖြစ်တယ်လို့ပြောပါတယ်
။8/10က1988တုန်းကလည်းကျမတို့ဒီလိုပါပဲခွင့်ပြုမဲ့ယူစရာမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီခေါင်းဆောင်မှုမရှိပါဘူး။အဲ့တုန်းကလည်းပေါ့နော်။ဒီမွေရတူကဆို25နှစ်တာပြည့်ခဲ့တာကျမတို့ခေါင်းဆောင်မရှိဘူး။ကျမတို့စိတ်သူကိုယ်သူအကုန်လုံးတကယ်ခံစားရတဲ့လူတွေအားလုံးကဒီလိုပဲလမ်းမမှာပဲ။ဒါလမ်းမဆခဲ့တဲ့အတွက်ကျမတို့လမ်းမမှာပဲပြန်ပြီးစခြင်းဖြစ်ပါတယ်။အမှန်တရားအနေနဲ့
မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပြီဆိုပေမဲ့အခုလိုသူတို့ကိုပုံမှန်78နဲ့ဆွဲချက်တင်တာကိုကြည်ချင်းအဖြစ်စစ်မှန်တဲ့ပြောင်းလဲမှုမဖြစ်သေးဘူးဆိုတာကိုပြနေတယ်လို့မဖြစ်ဖြူဝင်းကဆက်ပြောပါတယ
်ပြည်ပြင်ပြောင်းလဲတာတွေရှိနေတယ်လို့ပြောတယ်ပေါ့တမရအောင်တော့ကျွန်မနည်းနည်း message ပေးတင်ပါတယ်ပါဆိုပြည်ပြင်ပြောင်းလဲမှာကျွန်မတော့ယနေ့ထိတော့ကျွန်မတို့ခံစားတဲ့လူတွေတော့ကိုတိုင်ကိုကြွေးကိုတွေ့ခံစားတဲ့လူတော့ပြည်ပြင်ပြောင်းလဲတာတော့မမြင်သေးပါအောင်အဲ့ဒီပုံမှန် motivity ဒီလိုမျိုးတွေအချုပ်နိုင်တာစီးတွေဖြစ်တာတော့မဖြစ်သင့်ဘူးလို့ထင်ပါတယ်
သူတို့ရဲ့အမှုကိုတော့ကြောက်တရားမျိုးနဲ့အတွင်မှာရှိတဲ့ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာလာမယ့်စက်တင်ဘာလ4ရက်နေ့မှာစတင်ကြားနာစစ်ဆေးမှာဖြစ်ပါတယ်။ပုံမှန်78နဲ့မန္တလေးစတဲ့နယ်တွေမှာဖမ်းဆီးထိန်းသိမ်းခံထားရသူတွေရှိပေမဲ့လည်းလောလောဆယ်တော့ရန်ကုန်မြို့အတွင်းပုံမှန်78နဲ့ဆွဲချက်တင်ခံထားရသူတွေရှိပေမဲ့ဖမ်းဆီးထိန်းသိမ်းခံထားရသူတော့မရှိဘူးလို့မဖြစ်ဖြူဝင်းကဦးဝင်းချိုကပါပြောပါတယ်။သူတို့ကိုဆွဲချက်တင်ထားတဲ့မြို့နယ်6မြို့နယ်ကတော့စမ်းကြောင်း၊တကုံ၊လှတာ၊ပပေတန်း၊လမ်းမတော်ကြောက်တရားမျိုးတို့ဖြစ်ကြပါရခင်ဗျာ